ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့အခြေဆိုင်စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်တပ်ရင်းတစ်ခုဖြစ်တဲ့ချင်းမြန်တပ်ရင်းခလာရ23ကိုတင်းနယ်လီပူပေါင်းတပ်တွေကတနင်္ဂနွေနေ့နေကင်းကသိမ်းယူလိုက်တဲ့နောက်ဒီဘောမြို့ကိုတင်းနယ်လီကအလုံးစုံသိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်။ခလာရ23ကိုသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီကစစ်တုံးပန်း50ကျော်နဲ့တပ်မိသားစုဝင်100လောက်ကိုထိန်းသိမ်းထားကြောင်းတင်းနယ်လီကအတည်ပြုပါတယ်။ရှမ်းပြည်နယ်ဘက်ကစီပိပခနောက်ဆုံးရအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကုဆန်ကျော်ပြောပြပေးထားပါတယ်ခင်ဗျာ။
TNL ပူပေါင်းတပ်တွေဟာတီဘောမျိုးကို2လကျော်ကြာထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးအော်တိုဘာလ23ရက်နေ့တနင်္ဂနွေနေ့နေကင်းပိုင်းကနောက်ဆုံးကြန့်ရှိနေတဲ့ခလာရ23ကိုသိမ်းယူလိုက်တာပါ။တီဘောမျိုးကိုအလုံးစုံသိမ်းယူနိုင်ပြီဖြစ်ကြောင်း TNL ပြန်ကြားရေးတာဝန်ခံလွေးရီဦးက VOA ကိုအတည်ပြုပါတယ်
။တီဘောမျိုးကိုတော့ကျမတို့ကမနေ့နေ့လယ်တနားရီဝင်ကြည့်ပေါ့နော်။နောက်ဆုံးကြန့်ဖြစ်တဲ့ဒီခလာရ23ကိုကျမတို့အပိသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်အဲကြောင့်မို့လက်ရှိဆိုရင်တီဘောမျိုးကိုကျမတို့အကုန်လုံးထိစုံနိုင်ပြီဖြစ်ပါတယ်
တီဘောမျိုးမှာခမာယ503 504နဲ့ခလာယ23တို့အခြေစိုက်ထားတာပါခမာယ503နဲ့504ကိုစက်တင်ဘာလ28ရက်နေ့ကတင်ယူခဲ့ပြီးနောက်ဆုံးကြန့်ရှိတဲ့ခလာရ23ကို2လကျော်ကြာတိုက်ခတ်ပြီးနောက်သိမ်းယူလိုက်တာလည်းဖြစ်ပါတယ်။ခလာရ23ကိုသိမ်းယူပြီးတဲ့နောက်စစ်ကောင်စီဘက်ကစစ်တုံးပန်း50ကျော်နဲ့တပ်မိသားစုဝင်100လောက်ကိုရမိခဲ့ကြောင်း TNL ပြန်ကြားရေးတာဝန်ခံလွေးရီဦးကဆက်ပြောပါတယ
်။စစ်တုံးပန်းတွေထဲမှာဆိုရင်တပ်သားကျတော့50အထက်တူရှိမယ်ပြီးတော့တပ်မိသားစုဝင်တွေလည်း100ကျော်ရှိပါတယ်။ဒီတပ်မိသားစုတွေကိုတော့ကျမတို့ကတော့ပြန်လှုပ်ပေးဖို့ရှိပါတယ်။ဟုတ်ကဲ့။
လက်နက်ခဲယမ်းတွေတင်းစီမိတာရှိပေမဲ့စင်းအတီကြမတိရသေးကြောင်းနဲ့ခလာရ23ကိုတင်ပိုက်ပြီးနောက်မနေ့ညကနဲ့ဒီကနေ့မနေ့အထိလည်းလေကြောင်းကတိုက်ခိုက်နေပါတယ်ဇွန်လ25ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်းစစ်စင်ရေးဒုတိယပိုင်းကာလမှာ TNL တပ်ဖွဲ့ဟာတီဘောမျိုးနဲ့ဆိုမြို့ကြီး၅မြို့ကိုတင်းယူထားပြီးလည်းဖြစ်ပါတယ်တီဘောမျိုးတင်းယူပြီးနောက်နောင်ချိုမြို့နဲ့တောင်ခမ်းမှာတော့စစ်ကောင်စီနဲ့ TNL အကြတိုက်ပွဲတွေဆက်လက်ပြင်းထန်နေသေးပါတစ်ချိန်တည်းမှာပဲ MMDAA ကိုကန့်တက်တင်ပိုက်ထားတဲ့လာရှုမျိုးနယ်က E9 ရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား3ဦးသေဆုံးပြီးကလေးငယ်2ဦးအပါအဝင်2ဦးဒဏ်ရာရခဲ့ပါတယ်။ MMDA တင်းယူထားတဲ့လာရှုမျိုးအနောက် E9 ရွာကိုတနင်္ဂနွေနေ့ညတကောင်ကျော်တနင်္လာနေ့မနက် 12:10 မိနစ်အချိန်မှာစစ်ကောင်စီတပ်ကပေါင်900ဘုံနှလုံးအပါအဝင်ဘုံ9လုံးကျဲချခဲ့ကြောင်းလာရှုမျိုးပြန်လည်ထူထောင်ရေးဆိုရဲလူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်ခရီးရန်ဖျားကြောင်းစေကန်းနဲ့နေ20ကျော်ပျက်စီးပြီးလူ3ဦးသေဆုံးပြီးလူ3ဦးအပြင်းထန်ဒဏ်ရာရခဲ့ကြောင်း MMDA အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ MMDA ကဩဂုတ်လဆန်းမှာလာရှုမျိုးကိုတင်ယူပြီးနောက်စစ်ကောင်စီဘက်ကလာရှုမျိုးကိုလေကြောင်းကအနည်းဆုံး16ကြိမ်တိုက်ခိုက်ခဲ့တာကြောင်းအရက်သား12ဦးခန့်သေဆုံးပြီး60နီးပါးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဘောမျိုးကို TNL ပူပေါင်းတပ်တွေတင်ပိုက်လိုက်နိုင်တဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။